Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ် January 17ရက်ဘုံနုနေ့ညနေခင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိ line 2 meter 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါ။သမရဘရကူဘောမကသူ့ရဲ့သမရတပ်တန်းတွေနောက်ဆုံးအဖြစ်မနေ့ကရှီကာဂိုမြို့မှာနှုတ်ဆက်မင်ကွန်းပြောပါတယ်။သူ့ကိုထိခိုက်စေမဲ့အချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်နေတဲ့ပေါ်ဒေါ်နယ်ထရမ့်ကအင်္ဂါနေ့ညနေပိုင်းမှာ Twitter ကနေပယ်ချအေးသားပါတယ်။ရှင်းနေကြုတ်ရာထူးအတွက်ရာထားခံရတဲ့အထက်လွှတ်တော်မှ Jeff Sessions ကဒီကနေ့အထက်လွှတ်တော်မှာဒုတိယရက်ဂျာနာစစ်ဆေးခံရပါမယ်။ဒီသတင်းတွေနဲ့တူတခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာကကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yan Hee Lee ကဒီကနေ့မှာတော့ဇင်ကြိုက်ကြောက်ထုတ်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်
။အလို့သတင်းတွေမှာချီချင်းခက်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူး။အဲ့ဒီဇင်ကြိုက်စခန်းမှာပဲခုနလိုချီချင်းတွေခက်ပြီး
ဒီစခန်းကအကျဉ်းသားလုံသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အငင်းစားထားမှုတူလည်းဖြစ်ဆာရေးဆရာတူလည်းဖြစ်တဲ့ဦးစရာမင်းရှင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်သမ္မတအိုဘားမားရဲ့နှုတ်ဆက်မင်ကွန်းအကြောင်းကိုလည်းခုညနေမှာနာဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပ
ါ။2008ခုနှစ်မှာသူသမ္မတဖြစ်ခဲ့ချိန်ကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရာကိုဘာမားကအင်ကာနီမှာပြောပါတယ်။စီးပွားရေးဆိုးရွားကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့လိင်လူချစ်သူတွေတရားဝင်လက်ထပ်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုသူရဲ့အောင်မြင်မှုတွေဖြစ်သမ္မတဘရာကထောက်ပြသွားပါတယ်။အင်ကာနီညကအီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာသမ္မတဘရာကသူရဲ့သမ္မတတပ်တန်းတွင်နောက်ဆုံးမင်ကွန်းပြောတာကိုလူထောင်ပေါင်းများစွာတက်ရောက်နားထောင်ကြပါတယ်။အခုမင်ကွန်းပြောတဲ့နေရာဟာ2008ခုနှစ်ကပထမအကြိမ်သမရရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်မိန်ကွန်းပြောတဲ့နေရာကနေကီလိုမီတာအနည်းငယ်ပဲဝေးပါတယ်။ရွေးကောက်ခံသမရဒေါ်နယ်ထရမ့်ရဲ့ကျန်းသက်စာချင်းစုပွဲလုပ်ဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပြောတဲ့အခုမိန်ကွန်းတွေမစ္စတာထရမ့်ကိုမဲပေးခဲ့သူတွေအပါအဝင်အမေရိကန်နိုင်ငံသားအားလုံးကိုရည်ရွယ်တဲ့မိန်ကွန်းမျိုးစီစဉ်ရေးသားဖို့သမရဥပမာကညွှန်ကြားခဲ့တာပါ။ဒီမိုကရေစီမှာအားလုံးတညီတညွတ်တဲ့ဖြစ်ဖို့မလိုဘူးဆိုတာနားလည်ရမှာဖြစ်ကြောင်းကျွန်တော်တို့နိုင်ငံကိုတည်ထောင်ခဲ့သူတွေဟာအငြင်းအခုန်လို့စစ်ဆက်ညှိနှိုင်းခဲ့ကြတာဖြစ်ပြီးကျွန်တော်တို့ကိုလည်းအလားတူလုပ်ဖို့မျှော်လင့်ကြကြောင်းဒါပေမဲ့ဒီမိုကရေစီမှာစုစည်းညီညွတ်မှုရဲ့အခြေခံအသိလေးတော့လိုအပ်တယ်ဆိုတာကိုသူတို့သိခဲ့ကြောင်းအဲ့ဒါကတော့ဘယ်လိုပဲမတူကွဲပြားမှုတွေရှိနေပါစေကျွန်တော်တို့အားလုံးအတူတကွအရင်ဆိုင်ကြော်ဖြတ်ရမယ်ဆိုတဲ့အသိပဲဖြစ်ပါကြောင်းသမ္မတဥပမာကပြောသွားပါတယ်အမေရိကန်နိုင်ငံသားမွတ်စလင်တွေအားလုံးကိုခွဲခြားဆက်ဆံတာမှန်သမျှသူလက်မခံဘူးလို့ပြောတဲ့အချိန်မှာပရိသတ်ရဲ့လက်ခုပ်တံဟာမိန်ကွန်းပြောတဲ့အချိန်လုံးမှာအကျယ်လောင်ဆုံးရခဲ့တဲ့လက်ခုပ်တံဖြစ်ပွဲရှိပါတယ်သူသမရစားပြစ်ချိန်ကားတဲ့ဆိုင်ရင်တိုင်းပြည်အခြေအနေပေါ်ပိုပြီးအကောင်းမြင်တယ်လို့လည်းသမရကပြောပါတယ်။ယုံကြည်ကြဖို့အားလုံးကိုတိုက်တွန်းကြောင်းကျွန်တော်ရဲ့အပြောင်းလဲဖော်ဆောင်နိုင်စွမ်းပေါ်ယုံကြည်ဖို့မဟုတ်ဘဲကိုယ့်ကိုယ်ကိုယုံကြည်ကြဖို့ဖြစ်ပါကြောင်းသမရဥပမာကပြောသွားပါတယ
်။အမေရိကန်နိုင်ငံရွေးကောက်ခံသမရဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုအထင်မှားအရှက်ရစေမဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆွဆဲချက်တွေပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒေါ်နယ်ထရမ့်ရဲ့မဲဆွေအရာရှိတွေအနေနဲ့ရုရှားထောက်လှမ်းရေးတွေနဲ့ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲထားချက်ကိုအမေရိကန်ထောက်လှမ်းအစည်းအဝေးထဲမှာပါတဲ့အကြောင်းသတင်းမီဒီယာတွေကထုတ်ပြန်ပြီးမှမစ္စတာထရမ့်ကဒါဟာလှုပ်ကြံထားတဲ့သတင်းဖြစ်တယ်နိုင်ငံရေးအရာသူ့ကိုလုံးဝတပ်ဖြစ်ဖို့လုပ်တာဖြစ်တယ်လို့ Twitter ကနေမနေ့ညကပြောလိုက်ပါတယ်ဒါအပြင်မစ္စတာထရမ့်ရဲ့လိင်ဆက်ဆံရေးကိစ္စဆွဆွဲချက်တွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့ထည့်သွင်းထားပါတယ်တကယ်တော့ဆယ်ရက်အတွင်းကြမ်းကြင်တော်မဲ့သမ္မတလောင်းထရမ့်ရဲ့ရှင်နေ Michael Cohen ကဒီဆွဆွဲချက်တွေအားလုံးဟာမစ္စတာထရမ့်ကိုအပုတ်ချဖို့ဖန်တီးထားတဲ့သတင်းမှားတွေသာဖြစ်တယ်လို့သတင်းတောက်တွေကိုဒီနေ့ပြန်ပြောလိုက်ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့အခုလိုရုရှားအနေနဲ့မစ္စတာထရမ့်ကိုအထင်မှားအရှက်ရစေမဲ့သတင်းတွေကိုစုဆောင်းထားတာမရှိဘူးလို့ညင်းဆိုလိုက်ပြီးဒီဆွဆွဲချက်တွေဟာအမေရိကန်ရုရှားဆက်ဆံရေးကိုထိခိုက်အောင်တမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ဆိုလိုက်ပါတယ်။တကယ်တော့အမေရိကန်ပြည်တွင်းထောက်လှမ်းအေဂျင်စီထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့ဘက်ကမစ္စတာထရမ့်ကိုအစီရင်ခံရမှာရုရှားထောက်လှမ်းရေးတွေကသူတို့မှာမစ္စတာထရမ့်ကိုအရှက်ရစေမဲ့ပုဂ္ဂိုလ်ရေးနဲ့ငွေကြေးဆိုင်ရာအချက်လက်တွေရှိထားတယ်လို့ပြောထားကြောင်းရှင်းပြခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်ယူကော့ကန်သမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်မှ Jeff Sessions ဟာသူ့ကိုခန့်ထားရေးအတည်ပြုပေးရမယ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်ဒီကနေ့မှာတော့သူ့ရဲ့လူဖော်ကိုင်ဘက်အထက်လွှတ်တော်အမတ်ဒူးကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားပါတယ် ရာထူးခံထားရေးဆိုင်ရာဌာနပွဲတစ်ခုမှာအထက်လွှတ်တော်အမတ်တူကနောက်ထက်လွှတ်တော်အမတ်တူအပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွှတ်တော်အမတ်ခိုရီပူဂါကလုပ်မှာပါ။ဒီလိုမျိုးအရင်ကတခါမှမရှိဘူးသေးပါဘူး။ရှင်းနေကျိုးရဲ့ကြီးမားလာတဲ့လုပ်ပိုင်ခွင့်အာဏာနဲ့ဒိတ်ကိုစိုးရင်စရာကောင်းတဲ့သူ့ရဲ့ကိုယ်ပိုင်အမြင်တွေကြောင့်အခုလိုကန့်ကွက်ထွက်ဆိုမှာဖြစ်တယ်လို့မစ္စတာပူဂါကပြောပါတယ်။ဌာနပွဲမှာထွက်ဆိုကြမယ်တဲ့အောက်လွှတ်တော်အမတ်တွေဖြစ်တဲ့ဂျွန်လူးဝစ်နဲ့ဆီဒရစ်ရစ်မွန်တို့လည်းပါဝင်ပါတယ်။ရှင်းနေကျိုးကြားတဲ့အင်ကာနီတို့ကဌာနပွဲအတွင်းမှာတော့လူမျိုးရေးခွဲခြားတဲ့ဇာတ်အားတွေအရင်ကပြောခဲ့ဘူးတယ်ဆိုတဲ့ဆွဆွဲချက်တွေကိုမစ္စတာဆက်ရှင်းစ်ကပယ်ချပြီးအဲ့ဒါတွေဟာအရန်ကိုမှားယွင်းတယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်30တုန်းကတော့ဖက်ဒရယ်အစိုးရအဆင့်တရားသူကြီးအဖြစ်သူ့ကိုခန့်ထားဖို့ဆုံးဖြတ်ရမယ့်ကြားနာပွဲမှာအဲ့ဒီဆွဆွဲချက်တွေကြောင့်သူ့ကိုခန့်ထားမဲ့ကိစ္စပယ်ချခံခဲ့ရဘူးပါတယ်
။နိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်နိုင်ငံရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရထားတဲ့ Rex Tillerson ဟာဒီနေ့အထက်လွှတ်တော်မှာကြားနာစစ်ဆေးခံမှုရှိပါတယ်။ဒီကြားနာပွဲအတွင်းရုရှားနဲ့ဆက်ဆံရေးတောင်တရုတ်ပင်လယ်မှာတရုတ်ကကျွန်းတုတွေစောင့်နေတဲ့ကိစ္စတွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။အထက်လွှတ်တော်နိုင်ငံရဲ့ဆက်ဆံရေးကော်မတီပြောဖို့ပြင်ဆင်ထားတဲ့သူ့ရဲ့အဖွင့်စကားကိုထရမ့်ရဲ့အစိုးရအဖွဲ့အလွှဲပြောင်းဆိုင်ရာအဖွဲ့ကထုတ်ပြန်ထားပါတယ်။ရုရှားနိုင်ငံခေါင်းဆောင်လာတဲ့အပေါ်မြောက်အတ္တလန္တိတ်စာချုပ်နေတူးအဖွဲ့အနေနဲ့သတိထားလာတာဟာမှန်တယ်ဆိုတာနဲ့အမေရိကန်အနေနဲ့ကိုယ့်ရဲ့လမ်းကြောင်းကိုချမှတ်နိုင်အောင်ရုရှားရည်ရွယ်ချက်နဲ့ပတ်သက်ပြီးပုံမှန်လင်းလင်းဆွေးနွေးဖို့လိုအပ်တယ်ဆိုပြီးအထက်လွှတ်တော်အမတ်တွေကိုပြောမယ်လို့ခန့်မှန်းထားကြပါတယ်။တကယ်တော့တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့လုပ်ရဟာနိုင်ငံတကာလုံထုံးလုံနည်းတွေကိုဂရုမစိုက်ပဲပိုင်ဆိုင်မှုအငင်းပွားနေတဲ့ဒီဒေသတွေကိုတရားမဝင်ရယူတာဖြစ်တယ်လို့သူ့ရဲ့အဖွင့်စကားမှာတေလာဆန်ကထုတ်ပြောဖို့ရှိပါတယ်။ဒီနေ့ဒေသစံတော်ချုပ်မနက်9နာရီမှာတေလာဆန်ဟာအထက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့ကြားနာပွဲမှာထွက်ဆိုမှာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်တူးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအင်္ဂါနေ့ကအထက်ကံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူပေါင်း30ကျော်သေဆုံးပြီး80လောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်ရုံးတွေကနေရင်တန်းနဲ့ထွက်လာတဲ့တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့မျက်မြင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာလူညုံရေးဆိုင်ရာထိတန်းတာဝန်ရှိသူတွေအရက်သားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါတယ်လို့ပြောကြပါတယ်။မြို့တော်ရဲ့ဒါရူလာမန်အရက်ကလွှတ်တော်ရုံးတွေမှာအထက်ကံဘုံးခွဲသူတူကပထမဘုံးတစ်လုံးကိုဖောက်ခွဲတာလို့သတင်းတွေမှာဖော်ပြပါတယ်။အဲဒီနောက်သိမကြခင်မှာပဲဒဏ်ရာရသေဆုံးတဲ့အခြေအတွက်အများဆုံးဖြစ်အောင်နောက်ထပ်အထူးကံဘုံးခွဲသူတူကဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုဖောက်ခွဲတာပါဘုံးတန်တင်သူတွေကိုကယ်ဆယ်ရေးလုပ်သားတွေနဲ့အရက်သားတွေကစီးရုံတွေကိုခေါ်သွားတာမျက်မြင်တွေ့ကြပေမဲ့ညနေပိုင်းပုံမှန်ရင်အသွားလာချက်ချင်းဖြစ်နေတာကြောင့်နှောင့်နှေးခဲ့ရပါတယ်တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဒါလီဘန်တွေကချက်ချင်းကြင်ညာပြီးလူဒါဇင်ပေါင်းများစွာသေဆုံးဒဏ်ရာရတယ်လို့ပြောပါတယ်ဒီလိုတိုက်ခိုက်မှုမျိုးတွေမှာသေဆုံးဒဏ်ရာရတဲ့အခြေအတွက်ကိုဒါလီဘန်တွေကအလွန်အကျွံပူပြောလို့ရှိပါတယ်အရသာတွေရဲ့အသက်ကိုလုံးဝမငင်ညာတဲ့ဘောနိုင်ငံတကာလူချင်းချမ်းသာခွင့်အဖွဲ့ကတာလီဘန်တွေကိုပြစ်တင်ရှုတ်ချပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာမနေ့ကဖြစ်ခဲ့တဲ့ဘုံးခွဲမှုတွေမှာအရက်ဆဝါများပြည်ထောင်စုနိုင်ငံကတန်တမန်9ဦးပါသွားတယ်လို့အတည်ပြုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမြို့ကြီးကန်ဒါဟာမှာဖြစ်ခဲ့တဲ့ဒီဘုံးခွဲမှုတွေမှာလူပေါင်း12ဦးသေဆုံးခဲ့ပြီးနောက်ထပ်လူပေါင်း16ဦးဒဏ်ရာတွေရသားခဲ့ရမှာအာဖဂန်စစ်ရထိတ်တန့်အရာရှိတွေအများစုပါဝင်ခဲ့ပါတယ်ဒဏ်ရာရသူတွေထဲမှာကန်ဒါဟာပြည်နယ်အုပ်ချုပ်ရေးမှူးဟိုမေယွန်းအာစီစီနဲ့အာဖဂန်ဆိုင်ရာအာရဗ်စော်ဘွားများပြည်တော်စုနိုင်ငံသံမတ်ကြီးဂျူမာမိုဟာမက်အဗ်ဒူလာအယ်ကာဘီတို့လည်းပါပါတယ်။အာရဗ်စော်ဘွားများပြည်တော်စုဝန်ကြီးချုပ်ရှိတ်မိုဟာမက်ဘင်ရှာဟစ်အယ်မက်တွန်ဟာဒီလိုရဟာလူသားဆိုင်ရာပဲဖြစ်ဖြစ်ကိုကျင်တရားရာပဲဖြစ်ဖြစ်ဘာသာရေးရာဖြစ်ဖြစ်ဘလို့မှအကြောင်းပြလို့မရတဲ့ရက်ဆက်မှုဖြစ်တဲ့လူထုကိုကူညီနေသူတွေကိုတပ်ပစ်ခဲ့တာဖြစ်တယ်ဒီသူရဲကောင်းတွေကိုဖျားသခင်ကစောင့်ရှောက်မှာပါလို့ Twitter Internet Seminar ကနေထုတ်ပြောလိုက်ပါတယ်။အရော့ဆော်ဘာမြပြည်တော်စုနိုင်ငံခြားရေးဝန်ကြီးကလည်းသူ့နိုင်ငံသံမကြီးအနေနဲ့မိဘမဲ့ကလေးတွေကိုကူညီဖို့နဲ့ပညာသင်ဆုပေးတာသွားကြေညာဖို့အတွက်ကန်ဒါဟာပြည်နယ်ကိုလူသားချင်းကူညီမှုဆိုင်ရာခရီးတစ်ခုထွက်ခဲ့ရကနေအခုလိုဖြစ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
။မြောက်ကိုရီးယားကပြစ်လို့ဆန်သက်မယ်လို့ပြောထားတဲ့တိုက်ချင်းပြစ်ပဲ့ထင်းဒုံးကြီး ICBM ဟာအမေရိကန်ပြည်တော်စုဒါမှမဟုတ်မဟာမိတ်တွေကိုချင်းချောက်မှုတစ်ခုမဖြစ်ဘူးဆိုရင်တော့အမေရိကန်စစ်ဖက်ကပြစ်ချမှာမဟုတ်ဘူးလို့ကော်ဝေးဝန်ကြီးအက်ရှ်ကာတာကအင်္ဂါနေ့မှာပြောပါတယ်။ဒီလနှောင်းပိုင်းမှာတာဝန်ကမထွက်ခွာခင်အင်္ဂါနေ့ကနောက်ဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကအဲ့လိုပြောသွားတာပါ။ဘယ်လိုစမ်းသပ်ပြစ်လို့မှုကနေမဆိုမြောက်ကိုရီးယားရဲ့လုံနိုင်စွမ်းအပေါ်စစ်ဖက်အနေနဲ့ ထောက်လန်းရေးအချက်အလက်တွေကိုရနိုင်ခြင်းရှိတယ်လို့လည်းဝန်ကြီးကာတာကသတင်းတော်တွေကိုပြောပါတယ်။ဒုံးကြီးကချင်းချောက်မှုဖြစ်လာရင်ကြားဖြတ်ပြစ်ချပါမယ်။အဲလိုမဟုတ်ရင်တော့ပြစ်ချဖို့မလိုပါဘူး။ဘာကြောင့်လဲဆိုပိုပြီးအကျိုးဖြစ်နိုင်စရာရှိလို့ပါ။ပထမတစ်ခုကကျွန်တော်တို့ရဲ့ကြားဖြတ်ပြစ်ချတဲ့ဒုံးကြီးကိုချွေတာနိုင်ပါမယ်။ဒုတိယတစ်ခုကစမ်းသပ်မှုကနေအချက်အလက်တွေရနိုင်ပါမယ်လို့ဝန်ကြီးကာတာကပြောပါတယ်။ကာဝေးဝန်ကြီးရဲ့ဒီပြောဆိုချက်ကိုပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကသဘောတူပါတယ်။ဗိုလ်ချုပ်ကြီးဒန်ဖို့ဟာထိတ်တန့်စစ်ဖက်အရာရှိဖြစ်တဲ့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နောက်သတင်းပတ်မှာသမ္မတဖြစ်လာခြင်းကြာရင်လည်းဒီရာထူးမှာဆက်ရှိနေမှာပ
ါ။တရုတ်နိုင်ငံအနေနဲ့အာရှတိုက်တွင်နယ်မြေအငင်းပွားမှုအဖြစ်အများဆုံးပင်လယ်ထဲမှာထိန်းချုပ်နိုင်မှုအားပိုကောင်းလာဖို့အစ်စ်မြေနီးပညာတွေကိုချေချေပြတ်ပြတ်တက်ဆင်ထားတာကြောင့်တခြားနီးပညာအားနည်းတဲ့နိုင်ငံတွေအငင်းပွားနိုင်မှုအားနည်းသွားနိုင်တယ်လို့သုံးသပ်လိုက်ကြပါတယ်။ပြေခဲ့တဲ့လာတဲ့တရုတ်နိုင်ငံကရေထက်ကယ်ဆယ်ရေးသင်္ဘောတစ်စီးကိုဆေးလွတ်ပြီးဖိလစ်ပိုင်နိုင်ငံအနီးတောင်တရုတ်ပင်လယ်ထဲကအမေရိကန်ရေယာဉ်သိပ်ပံသုတေသနမောင်းသူမဲ့အဝေးထင်းရင်ကိုဆဲယူနိုင်ခဲ့ချိန်မှာအခုလိုတောင်တရုတ်ပင်လယ်အတွင်းနီးပညာရအားသာနေမှုကိုတရုတ်ကပြသခဲ့တာပါ။ဒီဆဲယူခဲ့တဲ့နေရာဟာဖိလစ်ပိုင်နိုင်ငံကနေ58မိုင်ကျော်အကွာတရုတ်တောင်တရုတ်ပင်လယ်ထဲမှာဖြစ်ခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့ရေထက်နီးပညာဆိုင်ရာအားနည်းမှုကြောင့်သိရှိခဲ့ခြင်းမရှိဘူးလို့ထုတ်ပြောခဲ့ပါတယ်။တရုတ်ဘက်ကဒါဟာအမေရိကန်ကနယ်မြေချဲ့ထွင်တာဖြစ်တယ်လို့ဆွဆွဲခဲ့ပေမဲ့အမေရိကန်ဘက်ကနေဒီတရုတ်လွှတ်ရက်ကိုကန့်ကွက်လိုက်ပြီးကာလတစ်ခုကြာနောက်ဆုံးမှာတော့ဒီမောင်းသူမဲ့အဝေးထင်းရှင်ကိုအမေရိကန်ထံပြန်လွှဲအပ်ပေးခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်တွင်းက Paracelsus Bradley ကျွန်းတွေစီအရောက်နိုင်ငံခြားနိုင်ငံတွေရဲ့လှုပ်ရှားမှုကိုအလွယ်တကူထောက်လှမ်းနိုင်တဲ့ရေဒါတွေမောင်းသူမဲ့အဝေးထင်းရှင်တွေနဲ့ဂျိုတုအနည်းဆုံးတစ်ခုရှိထားပြီးလို့သုံးသပ်သူတွေကဆိုထားပါတယ်ခင်ဗျာ။
ဒုတိယကမ္ဘာစစ်စဖြစ်ပြီးဆိုတဲ့သတင်းကိုအရင်ဆုံးပေးပို့ခဲ့သူဗြိတိသျှအမျိုးသမီးဝါရင်သတင်းတော့ကလဲဟောလင်ဝေါ်ဒ်ဟာအသက်105နှစ်အရွယ်မှာအင်္ဂါနေ့ကဟောင်ကောင်မှာကွယ်လွန်သွားပါပြီ။1939ခုနှစ်ဩဂုတ်လ28ရက်နေ့ကပိုလန်နယ်စပ်နားမှာဂျာမန်တပ်တွေနဲ့ဆက်တနက်တင်းရှင်တွေအများပြားပုန်းခိုနေတာကိုအဲ့ဒီအချိန်ကအသက်28နှစ်အရွယ်မစ်ဟောလင်ဝေါ်ဒ်ကရုတ်တရက်တွေ့ခဲ့တာပါခင်ဗျာ
။ကိုကျော်ကျော်တိုင်းနဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်သမ္မတတပ်တန်း20စက်တိုက်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဥဘာမားရဲ့နောက်ဆုံးမိကုံးကိုတင်ဆက်ပေးသွားပါမယ်။သမ္မတတာဝန်နဲ့အဆုံးသက်ပြီးတော့ဒါမယ်နိုင်ငံသားတယောက်ဖြစ်ပြန်လည်နေထိုင်တော့မယ့်ဆေးရဲ့အလို့မှာအမေရိကန်သမ္မတဘရက်ဥဘာမားကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မိကုံးပြောသွားပါရယ်။အင်္ဂါနေ့ညကပြောသွားတဲ့ဒီမိကုံးနဲ့မှာတော့သမ္မတဥဘာမားကပြီးခဲ့တဲ့၈နှစ်သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုမိမောင်းထိုးပြောသွားပါရယ်။တဘောရာကွယ်လွယ်မှုတွေနဲ့နိုင်ငံရေးအရမလုံမုံထားမှုတွေကနေအမေရိကန်ရဲ့ဒီမိုကရေစီကိုထိခိုက်ပျက်စီးမခံနိုင်ဘူးလို့သတိပေးပြောကြားသွားပါရယ်။သမိုင်းဝင်သမ္မတတဦးရဲ့နောက်ဆုံးနှုတ်ဆက်မိကုံးနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Richard Green သတင်းပေးပို့ထားတာကိုမက်ခင်ပြူထွေးကပြောပြပေးပါလိမ့်မယ်။
လူငယ်ဆယ်စုနှစ်နှစ်ခုကျော်ကသူနေထိုင်ခဲ့တဲ့သူ့ရဲ့နိုင်ငံရေးဘဝစတင်ခဲ့ရာရှီကာဂိုမြို့မှာသူ့ကိုကြီးကျယ်ထောက်ခံအားပေးကြတဲ့လူပေါင်းများစွာကနှုတ်ဆက်မိကွန်းပြောဖို့ခမ်းမတဲ့ကိုဝင်လာတဲ့သမ္မတဥဘာမားကိုအကြီးကျယ်ကျူးဇူးနှုတ်ဆက်ကြပါတယ်။အင်ကူပြန်လာရတာသိပ်ဝမ်းသာပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်လို့သမ္မတဥဘာမားကလူအုပ်ကြီးကိုနှုတ်ဆက်နေတာပါ။အမေရိကန်ပြည်ထောင်စုဟာသူ့သမ္မတတာဝန်စပြီးယူခဲ့တဲ့2009ခုနှစ်ကထက်အခုချိန်မှာပိုပြီးတော့ခိုင်မာအားကောင်းတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့သမ္မတကပြောပါရယ
် If I had told you 8 years ago that America would reverse a great recession reboot our auto industry and unleash the longest
အမေရိကန်ပြည်ထောင်စုဟာကြီးကျယ်စီးပွားရေးကျဆင်းမှုအခြေအနေကိုပြောင်းလဲပြစ်နိုင်ပြီးမော်တော်ကားလုပ်ငန်းတွေပြန်လည်အားကောင်းလုပ်နိုင်ပြီးကျွန်တော်တို့ဒီပိုင်းမှာအခြေချဆုံးကြုံခဲ့ရတဲ့လောက်ကင်ရှားပါမှုပြဿနာရောနေသွားပြီလို့လွန်ခဲ့တဲ့ရှင်းနှစ်တုန်းကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့မယ်ဆိုရင်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးဆံမျက်နှာတတိယစတင်နိုင်ခဲ့တာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကြီးတစ်ချက်မှဖောက်ဆရာမလို့ပဲငြင်းချင်းချမ်းချမ်းနဲ့ရပ်တန့်နိုင်ခဲ့တာစတေမာ7ရဲ့ဂျမ်းဘက်တက်ခဲမှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထိန်းများကွင်းနဲ့နိုင်ငံသားတန်း20အတွက်ဂျမ်းမာကြီးအမကနေရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့ရှင်းနှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ချင်ပြောတာဖြစ်သွားမှာပါ။
တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲပြဲတွေကိုနားလည်ထားတဲ့သမ္မတဥဘာမားကပြည်သူတွေချင်းချင်းကြားတူညီမှုတွေရှာပြီးနားလည်မှုရယူကြဖို့တိုက်တွန်းသွားပါရယ်။ဒီမိုကရေစီစနစ်မှာအားလုံးဟာပုံစံတစ်ခုတည်းဖြစ်စရာမလိုပဲစီးလုံးညီညွတ်မှုအခြေခံရှိဖို့သာလိုတယ်လို့သမ္မတကပြောသွားတာပါ။စီးပွားရေးပြဿနာနဲ့လူမျိုးရေးမညီမျှမှုတွေလို့ဒီမိုကရေစီစနစ်ကိုချိန်ချောက်နေတဲ့ပြဿနာတွေကိုအမေရိကန်ပြည်ထောင်စုစက်တိုက်ကြုံခဲ့ရတယ်လို့လည်းသမ္မတဥဘာမားကပြောပါရယ
်။ If every economic issue is framed as a struggle between a hard-working white middle class and an undeserving minority.
စီဝါရေးကိစ္စတိုင်းကိုကြိုးစားလှုပ်လှုပ်ကြတဲ့လူပြည်လူလက်တန်းစားမိသားစုတွေနဲ့အခွင့်အရေးမရကြတဲ့လူနည်းစုတွေရဲ့ရုန်းကန်မှုဖြစ်တာသတ်မှတ်ပုံဖော်မယ်ဆိုရင်ချမ်းသာကြွယ်ဝတဲ့သူတွေသူတို့ပုဂ္ဂလိကကြိုးစီဝါပေါင်ထဲမှာထပ်ပြီးတော့ကြီးပွားအောင်လုပ်နေတဲ့အချိန်အလွှာအသီးသီးကလူသမားအားလုံးသူတို့ရပိုင်ခွင့်လေးတွေအတွက်လူရဲ့ရှာဖွေစားတော့ရတဲ့ဘဝကိုရောက်နေပါလိမ့်မယ်
ဒါပေမဲ့သူတမရတာဝန်စာယူချိန်ကထက်အခုအချိန်မှာတိုင်းပြည်နယ်ပတ်သက်လို့အများကြီးအားတက်ခဲ့ရတဲ့အကြောင်းနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေမှာပြည်သူတွေဆက်ပြီးတော့ပါဝင်သွားကြဖို့ကိုလည်းတမရဥပမာကတိုက်တွန်းပြောဆိုသွားပါတယ
် I'm asking you to hold fast to that faith written into our founding documents that idea
ဒီနိုင်ငံကိုတည်ထောင်ခဲ့တဲ့အချိန်ကရေးသားမှတ်တမ်းတင်ခဲ့ကြတဲ့ယုံကြည်မှုတွေကိုခက်ခဲမှမှဆက်လက်ဆွဲကင်ဖို့ကျွန်တော်ခင်ဗျားတို့တောင်းဆိုခြင်းပါတယ်ဒီအတွေ့ခေါ်ရာချေကျွံပြစ်ခိုင်းခံရသူကျွစနစ်ပြတဲ့တောင်းဆိုသူတွေလက်ဆင့်ခံပြောခဲ့ကြတဲ့ယူဆဖြစ်တယ်လို့တရားမြတ်တာကြီးလိုလားတဲ့ရွှေပြောင်းလာသူတွေအခြေချခဲ့သူတွေရဲ့စိတ်ဓာတ်ပြည်ပစစ်မြေပြင်တွေကနေလက်ကဘာအထိလန်လွှင့်ခဲ့ကြသူတွေရဲ့လက်ခံထားခဲ့တဲ့မူဖြစ်တယ်လို့အမေရိကန်ပြည်အောင်စုမှတပိုင်းမတင်ရသေးသူတွေရဲ့အဓိကယုံကြည်မှုလည်းဖြစ်ပါတယ်ကျွန်တော်တို့လုံနိုင်မှာပါကျွန်တော်တို့လုတ်ခဲ့ကြတဲ့လုံနိုင်ကြမှာပါ
အင်ဂါရီညာကပြောကြတဲ့နှုတ်ဆက်မိခွန်းအတွင်မှာသူ့ဆိုရလက်ထက်အောင်မြင်မှုတွေကိုသမ္မတဥပမာကအထူးမိမောင်းထိုးပြသွားခဲ့တာဖြစ်တယ်လို့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရာမလို့မုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံကြဖို့လဲလူလူကိုသတိပေးပြောသွားခဲ့ပါတယ်ရှင်
။မက်ကင်ဖီတွေတင်ဆက်ထားတာပါ။အခုဒီခါမှာတော့နောက်တက်လာမယ့်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အိုက်စ်ဆိုရောက်တွေအပေါ်အမြင်နဲ့မူဝါဒကိုတင်ဆက်ပေးပါမယ်။အစ္စလာမစ်ဆွေရောက်အကြမ်းဖက်ဝါဒီတွေကိုတိုက်ဖြတ်မဲ့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွေပွဲကတိဟာအမေရိကန်ရဲ့မူဝါဒတစ်ခုဖြစ်လာတော့မှာပါအကြမ်းဖက်ဝါဒတိုက်ဖြတ်ရင်းနဲ့ IS သွေးကြွတွေကိုချိန်မုံရေးကိုနိုင်ငံခြားရေးရာမူဝါဒမှာဦးစားပေးဖြစ်ထည့်သွင်းထားတဲ့အမေရိကန်သမ္မတသစ်ဖြစ်လာတော့မယ်ထရမ့်ရဲ့ဒီမူဝါဒနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မဆူဒ်ဖာရီဗာရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြပြပေးပါလိမ့်မယ်
ဂျာမနီနိုင်ငံဘာလင်မြို့မှာအကြမ်းဖက်တက်ကတ်မှုတွေကြုံခဲ့ရပြီးနောက်မှာပဲယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကအစိုးရတွေကိုချေမှုမှု Twitter နဲ့ Internet လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တာပါတကယ်တော့ထရမ့်ကဘာသာရေးအစိုးရတွေကိုချေမှုရင်းမှာအမြဲတမ်းရှည်တဲ့နေရာမှာရှိနေတာမဟုတ်ပေမဲ့အကြမ်းဖက်တက်ကတ်မှုတွေကြောင့်စိတ်မသက်မသာဖြစ်နေကြတဲ့ American Mass Sanction တွေကိုစီယုံရတဲ့သမ္မတလောက်မဲဆွယ်ဝဲတွေမှာတော့အစိုးရတက်ဖြည့်ရေးကိစ္စတွေကိုအပြင်းထန်ပြောဆိုလာတာဖြစ်ပါတယ်ချမ်ပယ်ဝါဒတက်ဖြစ်ဖို့သူအဆိုပြုခဲ့တဲ့အထက်မှာတော့အမေရိကန်ကိုမွတ်စလင်တွေဝင်ရောက်နေတာယာယီတားမြစ်ထားဖို့အရှေ့လေဗန်ဒေသကမဟာမိတ်တွေနဲ့ရုရှားအပြင်ဆီးရီးယားအစိုးရနဲ့ပါလက်တွဲကောင်းလက်တွဲပြီး IS သွေးကြွတွေပေါ်လေကြောင်းစစ်ဆင်ရေးတွေတိုးမြင့်မှုတွေလည်းပါပါတယ်ချမ်ပယ်ဝါဒတက်ဖြစ်ရေးမဟာဗျူဟာကိုတော့ဩဂုတ်လတဲ့မဲဆော်ဝဲမင်ကွန်မှာကလေးကချပြထားတာပါ
A new approach which must be shared by both parties in America by our allies overseas
မေဂါမရှိတဲ့ဗာဒီနခုစလုံးကရောပြည်ပမှာရှိတဲ့မာမိတ်တွေနဲ့ရှေ့လေပိုင်းဒေသကမိတ်ဆွေတွေပါလက်ခံနိုင်မဲ့ချင်းကမှုပုံစံအစ်စ်ကတော့အစွန်းရောက်အစ္စလမ်ဝါဒပြန့်နှံ့မှုကိုဟန်တားဖို့ပဲဖြစ်ပါတယ
်ဝါရှင်တန်ခြေဆိုင် Bipartisan Policy Center ရဲ့အမျိုးသားလုံခြုံရေးရညွှန်ကြားရေးမှူး Blaise Mister ကတော့ထရမ့်ရဲ့ချင်းကမှုပုံစံအစ်စ်ဟာသမ္မတဘရက်ကိုဘာမှနဲ့တမူကွဲပြားနေတယ်လို့ဆိုပါတယ်
I think by seeing the threat as an ideological one
change ောက်မှု NDA ကိုအယူဝါဒရေးရာကိစ္စတစ်ခုအဖြစ်ကြီးကြီးအဖြစ်ပြဿနာကိုဖြေရှင်းရမှာတိုက်ခိုက်မှုတွေကိုဟန်တားရုံမကပဲအယူဝါဒပြန့်နှံ့မှုကိုပါဟန်တားဖို့နဲ့အစွန်းရောက်ဝါဒကြီးထွားလာမှာကိုလည်းရပ်တန့်ဖို့လိုတယ်လို့သမ္မတထရမ့်ကရှုမြင်ပုံရတယ်လို့ထင်ပါတယ
်အချက်ဖက်ဝါဒနဲ့အစ္စလမ်ဘာသာကြားဆက်နွယ်မှုကိုလက်မခံတဲ့သမ္မတဥပမာကိုဝေဖန်နေသူတွေကတော့ထရမ့်ရဲ့အမြင်ကိုကြိုဆိုကြပါတယ်ဒါပေမဲ့လည်းကမ္ဘာပေါ်ကတန်ပေါင်း1900လောက်ရှိတဲ့မွတ်စလင်တွေအားလုံးကိုတိမ့်ကျုံမပြောမိဖို့လဲအမေရိကန်ဘူထောင်လိုင်းရေးအေဂျင်စီ CIA ညွှန်ကြားရေးမှူးဟောင်းမက်ကေဟေရင်ကသတိပေးပါတယ
် Actually it does have something to do with Islam a lot of it's about Islam
တကယ်တော့အစ္စလမ်ဘာသာနဲ့ဆိုင်ပါတယ်အစ္စလမ်နဲ့ဆိုင်တာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းအားလုံးကတော့အစ္စလမ်ဘာသာကြောင့်မဟုတ်ဘူးဆိုတာလည်းပြောချင်ပါတယ်မွတ်စလင်တွေအားလုံးနဲ့တော့မဆိုင်ပါဘူး
သမရသည်ဖြစ်လာရမယ့်ထရမ့်ရဲ့အကြံပေးပုဂ္ဂိုလ်တွေကလည်းအစ္စလမ်ဘာသာနဲ့အစ္စလမ်အစွန်းရောက်ဝါဒကြားခြားနားမှုတွေကိုလက်ခံကြပေမဲ့အကြံဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်မှုခိုင်မာတဲ့မဟာဗျူဟာတစ်ရပ်ချမှတ်ဖို့လိုအပ်တယ်လို့ဆိုကြပါတယ်ဝါရှင်တန်ခြေဆိုင် Heritage Foundation ကနိုင်ငံခြားမူဝါဒရေးရာညွှန်ကြားရေးမှူးလည်းဖြစ်ထရမ့်အစိုးရသည့်ဖွဲ့စည်းရေးမှာအကြံပေးနေသူတူလည်းဖြစ်တဲ့ James Carafano ကတော့အကြံဖက်ဝါဒကိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလို့ပြောပါတယ
် So by any objective measure Global terrorism is worse today than it was when President Obama took office.
အလိုပဲကြည်ကြည်ဒီနေ့ကမ္ဘာတဝန်းကအကြမ်းဖက်ဝါဒအန္တရာယ်ဟာသမ္မတဥပမာစတင်တာဝန်ယူချိန်ကထက်ပိုဆိုးနေပါတယ်။ဒါကြောင့်လဲအလုံးမဖြစ်ဘူးဆိုတာကိုသိရတဲ့ဇန်နဝါရီလ20ရက်နေ့မှာအစိုးရအသစ်တက်လာတဲ့အခါအကြမ်းဖက်ဝါဒတိုက်ဖြတ်ရေးမဟာဗျူဟာကို တသွေမတိန်ဆက်လုပ်သွားမှာမဟုတ်ဘူးဆိုတာကိုတော့စဉ်းစားတတ်တဲ့သူတန်းကလက်ခံကြမှာပါ
American သမ္မတ Barack Obama ကတော့တာဝန်ကအနားမယူခင်လူလူကိုနှုတ်ဆက်မင်ကွန်းပြောချရမှာတော့သမ္မတအဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းအဲကိုင်ဒါချမ်ပီယံခေါင်းဆောင် Osama Bin Laden ကိုတုတ်တင်နိုင်ခဲ့တာ IS သွေးကြွတွေကိုနိုင်ငံတကာမဟာမိတ်တွေနဲ့လက်တွဲချေမှုန်းနေတာ American ကိုပြပကချမ်ပီယံဖွဲ့စည်းဓာတ်ရိုက်တိုက်ခတ်မှုတွေမရှိခဲ့တာသူ့ရဲ့ချမ်ပီယံဝါဒတိုက်ဖျက်ရေးမဟာဗျူဟာအောင်မြင်မှုတွေဖြစ်ပြောချခဲ့ပါတယ်ခင်ဗျာ
ကိုအောင်လုံးတင်ဆက်ထားတာပါအခုဆက်ပြီးတော့လူခွင်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့မြန်မာပြည်ခရီးစဉ်ကြောင်းကိုတင်ဆက်ပေးပါမယ်လူခွင်ခြေနေတွေကိုလေ့လာစုံစမ်းဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီကဒီကနေ့မှာတော့မွန်ပြည်နယ်စင်းကြိုက်အကျဉ်းထောက်ကိုပထမဆုံးချိန်သွားရောက်လေ့လာခဲ့ပါတယ်အလို့စခန်းတွေထဲမှာဆိုးရတဲ့အခြေအနေမှာရှိတဲ့စင်းကြိုက်အကျဉ်းစခန်းကိုမစ္စယန်ဟီလီသွားရောက်လေ့လာပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာရဲဘက်စခန်းလိုလူသိများတဲ့ဒီကြောက်ထုတ်စခန်းတွေကိုပယ်ဖျက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့လည်းအငင်းစားထောင်မှုတဦးကပြောပါရယ်ဒီကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါလိမ့်မယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာလုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလိုင်ဇာနှင့်ဖားခန့်မျိုးတို့ကိုတွားရောက်လေ့လာခွင့်မရခဲ့တဲ့နောက်ပိုင်းဒီကနေ့မှာတော့မွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်လုပ်ငန်းအကျဉ်းဌာနကိုတွားရောက်လေ့လာခဲ့ပါတယ်အဲ့ဒီမှာထောင်အာနာပိုင်တွေနဲ့ကောအကျဉ်းသားတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးရေးဝင်းကပြောပါတယ်
ချင်းကြိုက်ကရေးဘက်စခန်ရောက်တဲ့အခုအဲ့ဒီအနေဖြန့်ထွက်လာပြီအကျဉ်းဦးစီးဌာနပေါ့နော်တာဝန်ခံတွေရဲ့နောက်ပြီးတော့အကျဉ်းသားတွေတွေ့ရဲ့နောက်ပြီးတော့ဒီကြောက်ထုတ်တဲ့ထုတ်တဲ့နေရာပေါ့ကြောက်ထုတ်တဲ့နေရာတွေပေါ့သူတို့ကြောက်စခန်ကြောက်စခန
်ကြောက်ထုတ်တ
ော့တယ်ဟုတ်ကဲ့
မစ္စယန်ဟီလီအနေနဲ့အကျဉ်းသားဦးရေ250ကျော်ရှိတဲ့စင်းကြိုက်အလို့စခန်းကိုပထမဆုံးအကြိမ်တွားရောက်လေ့လာတာလည်းဖြစ်ပါတယ်။ဒီစခန်းဟာအကျဉ်းဦးစီးဌာနကြောက်ထုတ်လုပ်ငန်းရုံးအောက်ကအလို့စခန်းတစ်ခုဖြစ်ပြီးဒီစခန်းကနေလန်ခင်းကြောက်အရွယ်ဆုံးထုတ်လုပ်လို့ရှိတာပါ။ဒီစခန်းမှာအသက်55နှစ်အောက်အလို့ကျန်းတဲ့ထောင်တန်းကျတဲ့အကျဉ်းသားတွေကိုထားရှိပြီးကြောက်ထုတ်လုပ်ငန်းတွေကိုချစ်ချင်းခက်ခါအလို့လုပ်ခိုင်းတဲ့ကုန်ထုတ်စခန်းတစ်ခုလည်းဖြစ်ပါတယ်။ကုလအထူးကိုယ်စားလှယ်ဒီကနေ့တွားရောက်လေ့လာခဲ့တဲ့ဇင်းကြိုက်ကြောက်ထုတ်စခန်းရဲ့အခြေအနေနဲ့ပတ်သက်လို့အငိမ့်စားထောင်မှုတဦးလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဦးစေရမင်းရှင်ကအခုလိုပြောပါတယ်
။အလို့စခန်းတွေမှာချီချင်းခတ်ပြီးခိုင်းရမယ်ဆိုတာပြတ်တမ်းပြတ်တယ်မှာမပါဘူး။အဲ့ဒီဇင်းကြိုက်စခန်းမှာပဲခုနလိုချီချင်းတွေခတ်ပြီးတုံနေတာကိုတွေ့ရတယ်။အဲ့ဒါဆိုးရတာကချီချင်းအပြင်ကိုဒီလှုပ်ရှားသွားလာလို့မရအောင်ပြည်ထောင်ကြတဲ့အကျဉ်းသားတွေကိုပေးတဲ့ဒေါက်ကြီးတွေခတ်ပြီးတော့မှခိုင်းနေတယ်။ဟောဒီလုပ်ငန်းကအများတန်းဒီကြောက်တွေပြူလာနိုင်နေမိုင်းတွေခွဲနိုင်နေဘေးရန်တွေကြီးတဲ့အတွက်တမန်လွတ်လပ်တဲ့လူတွေတောင်မှလွတ်လွတ်လပ်လပ်လှုပ်ရှားရင်အန္တရာယ်ကြီးနိုင်တဲ့ဒီသက်ဆုံးဆံများလုပ်ငန်းတွေမှာခြေချင်းတွေတောက်တွေနဲ့ခိုင်းနေတာကိုကျွန်တော်တို့ကဒီဓာတ်ပုံနဲ့တကွအမှတ်တမ်းတင်နိုင်ခဲ့တယ်
မြန်မာနိုင်ငံရဲ့အကျဉ်းထောင်တွေမှာလူခွင့်ရေးချိုးဖောက်မှုတွေအကျင့်ပြတ်ခြားစားမှုတွေရှိတယ်ဆိုပြီးတချင်ကအတော်လေးဝေဖန်ခဲ့ကြပါတယ်။အထူးသဖြင့်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့မညီတဲ့အလုပ်စခန်းတွေကိုပယ်ဖျက်ပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲလူခွင့်ရေးအထူးကြံပေးပုဂ္ဂိုလ်မစ္စယန်ဟီလီကိုယ်တိုင်အရင်တစ်ခေါက်တွေကအင်းစိန်အိုဘိုစားတဲ့ထောင်ကြီးတွေကိုတွားရောက်လေ့လာခဲ့တာရှိခဲ့တယ်လို့ဒီတစ်ခေါက်မှာလည်းအခုလိုမျိုးကုန်ထုတ်စခန်းတွေကိုပထမဆုံးအကြိမ်တွားရောက်လေ့လာတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းထောင်တွင်းအခြေအနေအားနည်းချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကော်မရှင်ကအဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးယူလွန်အောင်ကအခုလိုပြောပါတယ်
။ဟိုအားနည်းချက်တွေတွေ့ရတာတော့ညတော့ကတော့ထောင်ကျက်တာပေါ့နော်။လူအင်အားနဲ့ဟိုနည်းနဲ့ space နဲ့ဟိုမဆန်တာပေါ့နော်။အေးနောက်တစ်ခါကျွန်တော်တို့ထောင်တွေကနည်းနည်းဟိုရင်းပေါ့။အဆောက်အုံတွေရဲ့အနေအထားကနည်းနည်း international ထောင်နေနဲ့သိမတူဘူးပေါ့လေ။မတူတော့ဒါလေးတွေကျွန်တော်တို့ကပြုတ်ပြင်းကြရလေးရှိပါလား
ခင်ဗျကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့သူ့ရဲ့အဓိကရွေးချက်ကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးကာကွယ်ဝတ်နဲ့တိုးတက်ဖို့အတွက်အာဏာပိုင်အဖွဲ့အစည်းတွေနဲ့ကောဒေသခံလူတွေနဲ့ပါအတူလက်တွဲလှုပ်ဆောင်မှုဖြစ်တယ်လို့မစ္စယန်ဟီလီကပြောဆိုထားပါတယ်ဒါပေမဲ့လို့ပြီးခဲ့တဲ့နှစ်ရက်တာတွားရောက်ခဲ့တဲ့ကချင်ပြည်နယ်ခီးစင်မှာပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရရဲ့လက်တွဲလှုပ်ဆောင်မှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်တာပါအလုပ်စခန်းတွေထဲမှာဆိုးရတဲ့အခြေအနေမှာရှိတဲ့ဇင်းကြိုက်ကြောက်ထုတ်စခန်းကိုတွားရောက်လေ့လာပြီးနောက်ပိုင်းမြန်မာနိုင်ငံအလုပ်စခန်းတွေအားလုံးရှုပ်သိမ်းသွားနိုင်အောင်မစ္စယန်ဟီလီအနေနဲ့အာဏာပိုင်အဖွဲ့အစည်းတွေကိုတွန်းအားပေးနိုင်လိမ့်မယ်လို့ဦးစေရမင်းရှင်ကဆိုပါတယ
်ဇင်းကြိုက်စခန်းကိုလေ့လာလိုက်ခြင်းအပြင်သူဒီအရင်တော့ရှိခဲ့တာအခြေအနေအစိုးဆုံးအခြေအနေမှာရှိတဲ့အတွက်ဒီကအခြေအနေတွေဒီကြံတဲ့ကြောက်ထုတ်လုပ်ငန်းအားလုံးကိုသူကိုစားပြုပြီးတော့အဖြေတစ်ခုထုတ်နိုင်တာပေါ့ဗျာအဖြေတစ်ခုထုတ်နိုင်တော့ဒီမှာတွေ့ရှိချက်တွေအရာအကျဉ်းသီးဌာနကိုသူအကြံပြုချက်တွေပေးနိုင်တာပေါ့။ဒါလေးတော့ပြင်ဆင်နေနေ။ဒါလေးတော့ကြောင်းနေတဲ့နေ။အနောက်သို့မဟုတ်ဟိုကျွန်တော်တို့ကတော့ဖြစ်စီနေတာဒီစကန်နေဒီ illegal ပေါ့တကယ်ပြောရင်တော့ဒီသေးဥပဒေနဲ့ရောနိုင်ငံကဥပဒေနဲ့ရောနိုင်ငံကကျင့်သုံးခြင်းစဉ်နေနဲ့ရောဟိုမငြိမ့်ညွတ်တဲ့အတွက်စခန်းတွေပိတ်သိမ်းနေတာပေါ့နောက်မှဒီလိုအလို့စခန်းတွေကိုတဖြည်းဖြည်းနဲ့အခုဒီအစိုးရတဲ့လက်ထက်မှာကျုပ်သိမ်းသွားသည်အထိတော့တွန်းအားပေးနိုင်တာပေါ့ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ်စယန်ဟီလီဟာရခိုင်ပြည်နယ်ကိုလည်းမကြမီတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်အစိုးရအဖွဲ့အစည်းတွေနိုင်ငံရေးခေါင်းဆောင်တွေရပ်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူခွင့်ရေးချိုးဖောက်ခံရတဲ့သူတို့ချို့နဲ့လည်းတွေ့ဆုံမှုရှိတာပါ။ဒါ့အပြင်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့လည်းလာမယ့်တောက်ကြနေ့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒီနောက်မှာတော့သူ့ရဲ့၁၂ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသက်အဖြစ်သတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တဲ့ညဘက်မြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီအစီအစဉ်မှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းဥကျော်စံတာရဲ့မြန်မာရေးသုံးသပ်ခြင်းနဲ့အားကစားခန္ဓာဆက်ရတွေကိုနားဆင်ရဖို့လည်းရှိပါရဲ့ရှင် VOA ကနေဗုဒ္ဓနေ့ညနေခင်းစီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညပေးပါမယ်ရှင်
2008ခုနှစ်မှာသူသမရဖြစ်ခဲ့ခြင်းကနေဆိုရင်နိုင်ငံဟာအခုချိန်မှာပိုပြီးကောင်းမွန်ခိုင်မာတဲ့အခြေအနေမှာရှိနေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောပါတယ်။စီးပွားရေးဆိုးဥကျဆင်းတဲ့အခြေအနေကနေပြန်ကောင်းလာအောင်လုပ်နိုင်ခဲ့တာသူရဲ့တမိုင်းဝင်ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြဋ္ဌာန်းခဲ့တာနဲ့လိင်လူချစ်သူတွေတရားဝင်လက်ထပ်ထိန်းများခွင့်ရအောင်လုပ်ခဲ့တာတွေကိုသူရဲ့အောင်မြင်မှုတွေအဖြစ်သမ္မတအိုဘားမားကထောက်ပြသွားပါတယ်။အင်္ဂါနေ့ကြာကအီလီနွိုင်းပြည်နယ်ရှီကာဂိုမြို့မှာသမ္မတအိုဘားမားကသူရဲ့သမ္မတတဒန်းတွင်နောက်ဆုံးနှုတ်ဆက်မိန့်ခွန်းပြောတာကိုလူထောင်ပေါင်းများစွာတက်ရောက်နားထောင်ကြပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကရုရှားအနေနဲ့သူ့ကိုဒုက္ခပေးနိုင်မဲ့သတင်းတွေကိုစုဆောင်းထားတယ်ဆိုတဲ့ဆူဆွက်ချက်ပေါ်ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဒေါ်နယ်ထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားထောက်လွှမ်းရေးတွေပူးပေါင်းကြံစီတယ်ဆိုတဲ့ဆူဆွဲထားချက်ကိုအမေရိကန်ထောက်လွှမ်းရေးအစီအစဉ်ဆောင်ရဲမှပါတဲ့ကြောင်းသတင်းမီဒီယာတွေကထုတ်ပြန်ပြီးမစ္စတာထရမ့်ကဒါဟာသတင်းမှားဖြစ်တယ်။နိုင်ငံရေးရသူ့ကိုဒုက္ခရောက်အောင်လုပ်တာဖြစ်တယ်လို့ Twitter ကနေမင်းညားကရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေဂျိုးပြည့်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အထက်လွှတ်တော်အမတ် Jeff Sessions ဟာသူ့ကိုခံထားရေးအတည်ပြုပေးရမယ်။အထက်လွှတ်တော်တရားရေးကော်မတီရှေ့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။ဒီကနေ့မှာတော့သူ့ရဲ့လူဖို့အကန့်ပဲအထက်လွှတ်တော်အမတ်တူကသူ့ကိုကန့်ကွက်ထွက်ဆိုမယ်လို့လည်းခန့်မှန်းထားပါတယ်။ယာရုခံထားရေးဆိုင်ရာကြားနာပွဲတစ်ခုမှာအထက်လွှတ်တော်အမတ်တူကနောက်အထက်လွှတ်တော်အမတ်တူအပေါ်ကန့်ကွက်ထွက်ဆိုတာမျိုးကိုအထက်လွှတ်တော်အမတ်ခိုရီဘူခါကလုပ်မှာပါ။ဒီလိုမျိုးအရင်ကတခါမှမရှိဘူးသေးပါဘူး။နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်နယ်ထရမ့်ကယူထားတဲ့ Rex Tillerson ဟာဒီကနေ့အထက်လွှတ်တော်မှာကြားနာစစ်ဆေးခံမှုရှိပါတယ်။အဲဒီကြားနာပွဲအတွင်းရုရှားနဲ့ဆက်ဆံရေးတောင်တရုတ်ပင်လယ်မှာတရုတ်ကကျွန်းတူတွေစောင့်နေတာစတဲ့ကိစ္စတွေကိုပြောဆိုမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိင်္ဂါကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mackin Pitwe ဖြစ်ပြီးတော့ Engineer ကတော့ Audio Speakers ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တညာပိုင်းမြန်မာဘာသာစီစဉ်တွေကို9:00နာရီ10:00နာရီထိ9မီတာ24 25နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.